မြန်မာသမ္မတဦးဝင်းမြင့်အိန္ဒိယကိုမကြာခင်ဂျပန်တွင်သွားမဲ့ကိစ္စတရုတ်နဲ့အိန္ဒိယနှစ်နိုင်ငံကြားဆက်ဆံရေးထိန်းသိမ်းမှုဖြစ်တယ်လို့တုံ့သက်ချက်တွေထွက်ပေါ်နေပါတယ်။စက်ပြီးနားဆင်ပါရှင်။
အိန္ဒိယကိုဒုတိယအကြိမ်ချစ်ချီရေးခီးစဉ်ဖြင့်သမ္မတဦးဝင်းမြင့်ဟာဖေဖော်ဝါရီလ27ရက်နေ့ကနေ26ရက်နေ့အထိတွားရောက်မှာဖြစ်ပါတယ်။တရုတ်သမ္မတရှီကျင်းပင်ရဲ့မြန်မာနိုင်ငံချစ်ချီရေးခီးစဉ်တလကြာပြီးမှအခုလိုသမ္မတဦးဝင်းမြင့်ကအိန္ဒိယကိုတွားရောက်တာဖြစ်ပါတယ်။အိန္ဒိယနိုင်ငံကြီးနှစ်ခုကြားဆက်ဆံရေးချိန်ခွင့်ရှာညှိဖို့မြန်မာဆိုရရဲ့ကြိုးပမ်းချက်ဖြစ်တယ် ူပြီးညီဆက်တာဟာပူပြီးတော့အနေလေးကင်းနေတော့ပြောလဲလုံတယ်လောရင်းလို့တဲ့လောချက်ဖြစ်တဲ့တွေဒီငငယ်ကြီးအဆက်ဆက်ဆိုင်ရာမြန်မာနိုင်ငံအတွက်ပူပြီးတော့အရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်အိန္ဒိယအတွက်လည်းဒေတာရုံးမှဒီတူနိုင်ငံရဲ့ဒီပင်ကပင်လေကိုထိုးဖောက်ဝင်ရောက်မှုအပေါ်မှာသူရင်တော့ကအတူကိုကြည့်ခဲ့ပါတယ်အဲ့ဒီအတွက်လည်းမြန်မာနိုင်ငံအစိုးရနဲ့ရောတက်နေပါအစီအပြောင်းဆက်ဆံရေးပုံမြင်ပြီးတော့အိန္ဒိယရဲ့လုံခြုံရေးကိုဟိုကောက်ဝဲမှုလည်းပဲအိန္ဒိယဘက်ကလိုအပ်တဲ့အနေအထားဖြစ်ပါတယ
်ဒါပေမဲ့မြန်မာဆွေးရဘက်ကတရုတ်ရဲ့ခေတ်သစ်ပိုလန်မှစီမံကိန်းကြီးမှပါဝင်ဖို့သဘောတူထားတယ်လို့တရုတ်မြန်မာစီးပွားရေးစင်ကြံအဖြစ်လဲပူးပေါင်းဆောင်ရွက်နေတာတွေ့ရပါတယ်အခုလိုတရုတ်ရဲ့ဒေတာရင်းချဲ့ထွင်ထိုးဖောက်လာမှုကိုအိန္ဒိယကကာကွယ်တဲ့အနေနဲ့အင်ဒိုပစိဖိတ်နည်းပြူဟာတရက်ချမှတ်ထားပါတယ်။ဒီပေါ်မှာလက်ရှိ NLD အစိုးရရဲ့သဘောထားတုံ့ပြန်မှုကရှင်းရှင်းလင်းလင်းမရှိဘူးလို့အကြက်ကတချို့ကဝေဖန်ထောက်ပြခဲ့ပါတယ်။ဒေါက်တာတစ်ဆွေရဲ့အမြင်ကတော့
မြန်မာနိုင်ငံအစိုးရအနေနဲ့ကတော့သူကတည်းကပေါင်50တွင်တရုတ်မြန်မာဆက်ဆံရေးကိုကြည့်လို့ရှိရင်တစ်ဖက်ဆောင်းနေအနှင်းခံရအစိကံရကြောက်ခံရတဲ့အနေထားကိုအခု၄နှစ်နဲ့ပြန်ပြီးတော့ရင်စားရအောင်လုပ်ဖို့လို့ဖို့မရနိုင်မဖြစ်နိုင်တဲ့တကယ်ခက်ခဲတဲ့အနေအထားပေါ်မှာဟိုလမ်းလျှောက်ရတဲ့ဒီမှာခံပေါ်ရတဲ့ SOS ဆက်တာဖြစ်သေးတယ်ခင်ဗျာ။ဒါကြောင့်ရေးစီမြန်မာနိုင်ငံရဲ့လုံခြုံရေးကြိုးစီပွားစီးပွားရေးအကျိုးစီးပွားကိုကြည့်နိုင်အောင်အတွက်ကတော့အခုတည်းကအခုလိုခြေလမ်းခက်ခဲရဲလေးတွေပေါ့နော်ဆက်လမ်းပြီးမြေပေါင်းမြောင်များစွာပြန်ပြီးတော့ခြေပြမှမှဒါလည်းရမယ်တဲ့အတွက်ဒီနေရာမြန်မာနိုင်ငံဆက်ဆက်ရေးဟာစစ်တကူပေါ်မှာတော့ခြေလမ်းပြင်းရင်းနဲ့နိုင်ငံလူကရှောက်နေကြတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗ
ျတဖက်မှာတော့မြန်မာစစ်ကောင်းဆောင်တွေကနိုင်ငံတကာအရေးချင်းပြည့်မီတဲ့စစ်တပ်တစ်ခုတိစောက်ဖို့အိန္ဒိယရဲ့အကူအညီကိုပိုးပြီးလိုလားကြောင်းပြသလာပါတယ်ဒါကိုကြည့်ရင်တရုတ်ကိုရေရှည်အားကိုးလို့မရဘူးဆိုတာကိုမြင်လာတဲ့အတွက်ဖြစ်တယ်လို့ဒေါက်တာတင့်ဆွေကပြောပါတယ
်တရုတ်နိုင်ငံရဲ့ပြီးတဲ့စီးအကူအညီတွေဟာဘာစနေကြည့်ရင်တော့တတိယဆန္ဒလောက်ပဲရတာဆိုရင်ရှင်မှာတော့မကြနိုင်ဘူးဒီဒါကကိုမြင်လာတဲ့အခါမှာမြန်မာစစ်တပ်အနေနဲ့ကအိန္ဒိယအပအဝင်ပေါ့နော်နိုင်ငံကအဆင့်ပြည်တဲ့လက်လက်နဲ့တည်းလူချင်းလာပဲတရုတ်ကြည့်တဲ့မိဂိုရတာလည်းဆိုင်ရင်အိန္ဒိယလက်နဲ့တည်းအေကိုအသုံးပြုတာကတော့ပို့ပြီးတော့ပြင့်တော်စရာအကြောင်းရှိတယ
်သမရအဝင်းမြင့်ရဲ့၄ရက်ကြာအိန္ဒိယခီးစဉ်တွင်သမရကတော့ဒေါ်ချူချူလဲလိုက်ပါသွားမှာဖြစ်ပြီး New Delhi မြို့တော်မှာအိန္ဒိယအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့နာမည်ကျော် Taj Mahal ရှိရာ Agra မြို့နဲ့ Bihar ပြည်နယ်ကဗုဒ္ဓဂါယာတို့ကိုတွားရောက်လဲပဲလိမ့်မယ်လို့မျှော်လင့်ထားကြောင်းအိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်